နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်ကုလသမဂ္ဂထရီနီလာဂန်ကိုတက်ရောက်ဖို့အတွက်ကမ္ဘာတလွှားကခေါင်းဆောင်တွေနဲ့အထူးကိုယ်စားလှယ်တွေစုဝေးလာရောက်နေပြီဖြစ်ပါတယ်။လက်ရှိဖြစ်ပွားနေတဲ့ COVID-19 ရောဂါပိုးပြန့်ပွားမဲ့အန္တရာယ်ကိုစိုးရိမ်မှုတွေနဲ့အတူဒီခေါင်းဆောင်တွေရဲ့လုံခြုံရေးကိုပါအထူးဆောင်ရွက်ပေးနေတယ်လို့နယူးယောက်မြို့က American Secret Service အထူးလုံခြုံရေးအဖွဲ့က Patrick Freeney ကပြောပါတယ်။အစည်းအဝေးတက်ရောက်မဲ့နိုင်ငံခေါင်းဆောင်တွေအစုအကြီးအကဲတွေကအယောက်90လောက်ရှိပြီးသူတို့ရဲ့မိသားစုဝင်ကအယောက်40လောက်ပါတဲ့အတွက်နယူးယောက်မှာအထူးလုံခြုံရေးယူပေးရမယ်သူကအယောက်130လောက်ရှိတယ်လို့ပြောပါတယ်။ကုလသမဂ္ဂရုံးချုပ်အတွင်းအပြင်လုံခြုံရေးတွေအပြည့်ရှိနေတယ်လို့ကားလမ်းတွေ platform တွေမှာလည်းအကရန်တွေကိုတွေ့ရပါတယ်။အထွေထွေညီလာခံချင်းပါရကုလရုံးချုပ်တင်မကပဲနယူးယောက်မှာဈေးဝယ်ထွက်သူဒေသခံတွေပါလုံခြုံရေးအတွက်စစ်ဆင်ရင်ပြသနိုင်ဖို့အတွက်မှတ်ပုံတင်တွေယူဆောင်သွားဖို့အတွက်လိုအပ်တာပါ။နယူးယောက်မြို့ဟာမကြာခင်လတွေအတွင်းကကိုဗစ် -19 ဖြစ်ပွားမှုအများဆုံးဒေသတစ်ခုဖြစ်ခဲ့တဲ့အတွက်လည်းအခုလိုညီလာခံကျင်းပတာအတွက်လူစုလူဝေးနဲ့အတူယောဂါပိုးပြန့်ပွားမှုကိုစိုးရိမ်နေကြတာလည်းဖြစ်ပါတယ်။အထွေထွေညီလာခံခန့်မှန်းတွေကိုဝင်မဲ့ဒုတိုင်းအတွက်ကိုဗစ်ကာကွယ်ဆေးထိုးထားကြောင်းလက်မှတ်ပြသဖို့လိုသလိုနယူးယောက်မြို့တလွှားမှာလည်းကိုဗစ်ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးပေးမဲ့ရွေးရှားဗန်ကားတွေစီစဉ်ပေးထားပြီးဒီနှစ်အစည်းအဝေးတက်ရောက်လာသူအားလုံးအတွက်ကာကွယ်ဆေးအခမဲ့ထိုးနှံပေးဖို့စီစဉ်ထားတယ်လို့လည်းမြို့တော်ဝန်ယုံကပြောပါတယ်။